ကမ္ဘာဈေးကွက်အခြေအနေကိုအနီးကပ်စောင့်ကြည့်ပြီးတော့လိုအပ်တဲ့ထိန်းချုပ်ဆောင်ရွက်မှုတွေလုပ်သွားဖို့ဂျပန်နဲ့ဂျာမနီနှစ်နိုင်ငံဒီကနေ့သဘောတူလိုက်ကြပါတယ်။အမေရိကန်ပါဝယ်အနောက်နိုင်ငံဘန်တချို့မှငွေကြေးပြဿနာတွေကြုံနေရချိန်မှာဂျာမနီဝန်ကြီးချုပ်အိုလာဖ်ရှောလ်စ်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့ဒီကနေ့တိုကျိုမြို့တော်မှာတွေ့ဆုံခြင်းသဘောတူညီမှုရယူလိုက်တာပါ။ဂျာမနီဝန်ကြီးချုပ်ရှောလ်စ်ဦးဆောင်ပြီးတော့ဂျာမနီဘန်နာရေးဝန်ကြီးပါဝယ်ဝန်ကြီး6ဦးဂျပန်နိုင်ငံကိုရောက်ရှိနေတာဖြစ်ပြီးတော့ဒီကနေ့နိုင်ငံဘန်နာရေးဝန်ကြီးတွေကြားမှာ45မိနစ်ကြာဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီရလက်ထွက်ပေါ်လာတယ်လည်းဖြစ်ပါတယ်။ဒီကနေ့ဂျပန်ဝန်ကြီးချုပ်ရုံးမှာကျင်းပတဲ့နိုင်ငံထိပ်သီးဆွေးနွေးပွဲမှာတော့ဂျပန်နဲ့ဂျာမနီစီးပွားရေးနဲ့ကာကွယ်ရေးကိစ္စတွေကိုပို့ပြီးတော့နီးနီးကပ်ကပ်လှုပ်ဆောင်ဖို့ညီမှန်းထားတယ်လို့ဂျာမနီယာရှိတွေကပြောပါတယ်။နိုင်ငံကာကွယ်ရေးဝန်ကြီးနှစ်ဦးတဲ့ဒီကနေ့မှာတွေ့ဆုံခဲ့ကြပြီးတော့အင်ဒိုပစိဖိတ်ဒေသလုံခြုံရေးကိစ္စတွေဆွေးနွေးမဲ့အကြောင်းနိုင်ငံအရာရှိတွေကပြောပါတယ်။ဂျာမနီအနေနဲ့အရင်ကအခုလိုကဏ္ဍပေါင်းစုံဝန်ကြီးတွေနဲ့ဝန်ကြီးတွေပါတဲ့ထိပ်သီးဆွေးနွေးပွဲတွေကိုတရုတ်နဲ့ပြင်သစ်နိုင်ငံတွေနဲ့လုပ်ခဲ့ပေမဲ့ဂျပန်နိုင်ငံနဲ့ကတော့ဒါကပထမဆုံးအခြေအကျယ်တစ်ဝက်ကျင်းပတာဖြစ်ပါတယ်ခင်ဗျာ။